ရိုဟင်ဂျာဒုက္ခသည်250ကျော်လိုက်ပါလာတဲ့လေတစ်စီးကိုအင်ဒိုနီးရှားနိုင်ငံဒေသခံအတိုင်းဝိုင်းကလက်မခံတဲ့အတွက်နှစ်ကြိမ်တိုင်းတားမြစ်ခဲ့ပေမဲ့နောက်ဆုံးမှာတော့သူတို့ကိုကမ်းပေါ်တက်ခွင့်ပြုခဲ့ပါတယ်။ဒါပေမဲ့လည်းအခုအသေးရောက်လာတဲ့ရိုဟင်ဂျာတွေကိုသူတို့တွေအနေနဲ့အချိန်မရွေးပင်လယ်ထဲပြန်မောင်းထုတ်နိုင်တယ်လို့ဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းကပဲအနည်းဆုံးသင်းပေါင်း5ဆင်းနဲ့အင်ဒိုနီးရှားနိုင်ငံအချီးပြည်နယ်ကိုရိုဟင်ဂျာ800ခန့်ရောက်ရှိလာခဲ့တာပါ။မလေးရှားနိုင်ငံကလူမှောင်ကိုပို့ဆောင်တဲ့ကွန်ရက်တွေနဲ့ဆက်နွယ်မှုရှိတယ်လို့ရိုဟင်ဂျာတချို့ဟာဆွဲခံထားရတဲ့အတွက်ဒေသခံတွေနဲ့တင်းမာမှုမြင့်တက်နေတာလည်းဖြစ်ပါတယ်။သူတို့တွေကိုဂရုမစိုက်တာတော့မဟုတ်ပါဘူး။ဒါပေမဲ့ဒီလူတွေကတခါတလေမှထွက်ပြေးတယ်။မကောင်းတာတွေဖြစ်လာမှာကိုကြောက်တယ်လို့အာချီးမြောက်ပိုင်းမှာရှိတဲ့ကြေးရွာအကြီးကဲရာမက်ကာတိုလိုက AFP ကိုပြောပါရရှင်။